အိန္ဒိယနိုင်ငံအယုဓယာမြို့ကလေးမှာနှစ်ပေါင်းအစစ်ကြောဟိန္ဒူနဲ့မွတ်စလင်တို့ကြားအငင်းပွားနေတဲ့နှစ်သက်သက်မှခွန်ခွန်ဧကအကျယ်ရှိတဲ့မြေနေရာပိုင်ဆိုင်မှုအတွက်စနေနေ့မှာနိုင်ငံတော်တရားရုံးကနေဆုံးဖြတ်ချက်ချပေးတော်မှာဖြစ်ပါတယ်။ဒီနေရာမှာတိစောက်ထားတဲ့မွတ်စလင်ပလီကိုလွန်ခဲ့တဲ့နှစ်အစစ်ကြောတုန်းကဟိန္ဒူတွေကဖြိုချဖျက်ဆီးပစ်ခဲ့တာကြောင့်အိန္ဒိယနိုင်ငံမှာအပြင်းထန်ဆုံးဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒီနေရာဟာသူတို့ရဲ့ယာမဖျားမွေးဖွားရလို့ဟိန္ဒူတွေကယုံကြည်ကြပြီးဒီနေရာမှာဖျားကြောင့်တိစောက်ခြင်းနေတယ်လို့မွတ်စလင်တွေကလည်းပလီတိစောက်ခြင်းနေကြတာဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်ချဖို့လုပ်နေချိန်မှာပဲလူ9000ခွဲလောက်နေထိုင်တဲ့ဒီမြို့ကလေးအတွက်လုံခြုံရေးရင်းနဲ့ပြည်သူ15000လောက်ကင်းလှည့်ဆောင်ကြဉ်နေပါတယ်။ငြိမ်းငြိမ်းချမ်းသာရှိကြဖို့ဟိန္ဒူနဲ့မွတ်စလင်အဖွဲ့တွေကဆော့နေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေကလည်းတည်တည်ငြိမ်းငြိမ်းရှိဖို့ပြောဆိုနေကြတာပါ။လူစုဝေးဆန္ဒပြမှုကိုလည်းတားမြစ်ထားပါတယ်။ဟိန္ဒူတွေရဲ့ဖျားချောင်းပြနေရမှာအဲ့ဒီချိန်ကအုပ်စိုးခဲ့တဲ့မွတ်စလင်တွေကဗလီတိဆောက်ခဲ့တယ်လို့ပြောပြီး1992ခုနှစ်မှာမွတ်စလင်တွေရဲ့ဒီ16ရာစုဗလီဝတ်ကျောင်းကိုဟိန္ဒူအစိုးရတွေကဖြိုချခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးအယုဒ္ဓယာမှာဘာသာရေးအဓိကရုံးတွေဖြစ်နေတာပါဒီနယ်မြေအတွက်3ပုံ2ပုံကိုဟိန္ဒူတွေကယူပြီးတပုံကမွတ်စလင်တွေယူဖို့2010တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်တဲ့ဟိန္ဒူနဲ့မွတ်စလင်အုပ်စုတွေကအထက်တရားရုံးထိတက်ပြီးတိုင်ကြားခဲ့တဲ့အတွက်စနေနေ့မှာဆုံးဖြတ်ချက်ချပေးတော့မှာဖြစ်ပါတယ်